ဂါဇာမှာအစ္စရေးတိုက်ခိုက်မှုကြောင့်အမျိုးသမီး2ဦးနဲ့သူ့ရဲ့ကလေး6ဦးပါဝင်ပါလက်စတိုင်းရဲသား28ဦးသေဆုံးတယ်ဆိုပြီးတော့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တချို့ထဲမှာတော့ဂါဇာစစ်ရဲစေးသဘောတူညီချက်ထွက်လာစေဖို့အတွက်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသအတွင်းကိုနောက်တစ်ချိန်ရောက်ရှိလို့လာပါပြီ။အပြည့်အစုံမှုတွေဟာလက်အတန်ကြာလာပြီးတော့အပြည့်ရဖို့နီးလာပြီးဆိုပြီးတော့မကြာခဏပြောဆိုနေကြပြီမဲ့ယတိပြက်ရလာကြတော့ထွက်မလာခဲ့သေးပါဘူးပြီးခဲ့တဲ့သတင်းပတ်တုန်းကဒူဟာဆွန်းနီဘွဲကနေသဘောတူညီချက်ရဖို့နီးလာပြီးဆိုပြီးအမေရိကန်ပြောင်စုရောအီဂျစ်နဲ့ကာတာကညှိနှိုင်းမှုတွေကပါပြောဆိုနေပြန်ပါတယ်ဒါပေမဲ့လည်းအစ္စရေးရဲ့တောင်းဆိုချက်တွေကိုလက်မခံနိုင်ဘူးဆိုပြီးတော့ဟာမတ်စ်ဘက်ကငြင်းဆန်နေတော့မှဆွန်းနီဘွဲတွေကတော့လာမယ့်ရက်တွေအတွင်းကိုင်ရိုမှာပြန်လည်ဖို့အတွက်စီစဉ်ထားကြပါတယ်ဟာမတ်တို့ဟာအပြည့်အဝရေးသဘောတူညီချက်အတွက်နှိမ့်နိုင်ဖို့ခေါင်းမမာနဲ့ညှင်းဆန်နေရဆိုပြီးတော့အစ္စရေးဝန်ချုပ်ဗင်ဂျမင်နေတန်ယာဟူးကဆွဆဲပါလေဒူဟာဆွန်းနီဘက်ကိုဟာမတ်ဘက်ကကူးစလေလောင်းမလာတာကိုထောက်ပြပြီးတော့ဟာမတ်ဘက်ကိုတိုက်ရိုက်ဖိအားပေးတဲ့နဲ့ဆိုပြီးတော့အစ္စရေးကောင်ဆောင်ကပြောဆိုပါလေ